အီရန်နိုင်ငံမှာတင်းနှင်းတွေနဲ့လေရင်ပြတ်ချခဲ့တဲ့နေရာကိုအီရန်ကူညီခဲ့စေလို့သားတွေရောက်နေပြီလို့အီရန်အစိုးရသတင်းဌာနကမနေ့ကပဲသတင်းထုတ်ပြန်ပါတယ်။လေမော်ပါသူ65ဦးစလုံးတေဆုံးနေမယ်လို့အီရန်အာဏာပိုင်တွေကယူဆထားတာပါ။လေရင်ပြတ်ချတဲ့နေရာရာသီဥတုဆိုဘီတောတောင်ထူထပ်တဲ့နေရာပါ။ဒီနေရာမှာနှင်းမြူတွေထူထပ်နေတဲ့အတွက်ကယ်ဆယ်သမားတွေအစပိုင်းမှာခက်ကြုံရပါတယ်။လေပြင်းတွေတိုက်တဲ့အတွက်ရဟတ်ရင်လည်းဆင်းလို့မရပါဘူး။ဒီလေရင်ပြတ်ချမှုကိုစစ်မကောင်းဖြစ်မိကြောင်းကုလသမဂ္ဂအထွန်းအမှုချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်။ခြေစွန်းနေတဲ့ပြည်နိုင်ငံကတန်ခတ်ပိတ်ဆို့မှုချခံနေရတဲ့အီရန်နိုင်ငံင်းနဲ့လေကြောင်းလိုင်းတွေမှာဟောင်းနှံနေတဲ့လေရင်တွေကိုတုံးနေရပြီးဒီနှစ်ပိုင်းတွေအတွင်းမတော်တဆမှုတွေတိုးလာနေပါတယ်။နိုင်ငံတွင်းလေရင်တွေကိုပြုပြင်ထိန်းသိမ်းမှုတွေလင်းပစ္စည်းတွေကလည်းဝေမယဖြစ်နေတာပါ။